This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကြင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥတော်ပထမနှုတ်ခွန်းဆက်ပါပါတယ်။ဒီကနေ့2025ခုနှစ်စက်တင်ဘာလ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်။ခုပထမဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းမှုချက်ကိုကျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။ Radio NUG သောရဆင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ကျန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ကလေးမြို့နယ်မှာစစ်တပ်နဲ့ပူးပေါင်းနေတဲ့ကစားလက်နက်ကိုင်တပ်ဖွဲ့ကို drone နဲ့ဘုံးကျဲတိုက်ခိုက်မှုမှာတပ်စိတ်တစ်စိတ်သေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာစစ်တပ်နဲ့ပူးပေါင်းနေတဲ့ကစားလက်နက်ကိုင်တပ်ဖွဲ့ကို drone နဲ့ဘုံးကျဲတိုက်ခိုက်မှုမှာတပ်စိတ်တစ်စိတ်သေဆုံးသွားတယ်လို့ NUG ကာကွယ်ဝန်ကြီးဌာနအမှတ်၁စစ်ဒေသကဒီနေ့စက်တင်ဘာလ23ရက်မှာထုတ်ပြန်လာပါတယ်။ကလေးမြို့နယ်နန်းဟန်ရွှေရွာမှာစစ်ကော်မရှင်အဖွဲ့ဦးစီးတဲ့ကစားလက်နက်ကိုင်တပ်ဖွဲ့ကိုကလေးခင်အမှတ်၄တရင်ကစက်တင်ဘာလ15ရက်နေ့မှာ drone နဲ့ဘုံးကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုထုတ်ပြန်လာတာဖြစ်ပါတယ်။ကလေးခင်အမှတ၄တရင်ကဘုံးကျဲတိုက်ခိုက်တဲ့အတွက်စစ်ဘူဦးစီးတဲ့ကစားလက်နက်ကိုင်တပ်စိတ်တစ်စိတ်သေဆုံးသွားတဲ့အပြင်စစ်တပ်ကဘုံမှုတယောက်လဲထိခိုက်တယ်ရခဲ့တယ်လို့ဆိုပါတယ်။ကလေးမျိုးနယ်ကနန်းဆောင်မှုရွာကိုစက်တင်ဘာလ5ရက်ကစပြီးထိုးစစ်ဆင်လာတဲ့စစ်တပ်စစ်ကြောင်းမှာအချက်လောင်းတွေလို့ယူဆရတဲ့ကစားလက်နက်ကိုင်တပ်ဖွဲ့ဝင်60ပါဝင်ခဲ့ပေမဲ့အခုလိုဘုံကျဲခံလိုက်ရတဲ့အတွက်ကစားလက်နက်ကိုင်တပ်ဖွဲ့ကိုနောက်တန်းပြန်ပို့ထားတယ်လို့သိရကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်ကစားလက်နက်ကိုင်တပ်ဖွဲ့ကဘူဂျီတူဦးစီးတဲ့ကစားလက်နက်ကိုင်တပ်ဖွဲ့ဝင်အင်အား30ခန့်ဟာကလေးမျိုးမှာရှိတဲ့အမှတ်30တပ်မတော်တန်းမြင့်လက်ချင်းအကြောင်းမှာအရာရှိတန်းတန်းတက်ရောက်နေကြတယ်လို့လည်းဆိုထားပါတယ်။ဒီဘူကြီးဟာသူ့ရဲ့ဇနီးဖြစ်သူကိုလည်းခေါ်ဆောင်ထားတယ်လို့တော်လိုင်းတပ်ဘက်ကဖမ်းဆီးရမိထားတဲ့ကစဲလက်နက်ကိုင်တပ်ဖွဲ့ဝင်ကပြောဆိုထားပါတယ်။ကစဲလက်နက်ကိုင်တပ်ဖွဲ့ဟာအော်ဂူလာတွင် Homeland မြို့ကစုံစမ်းလာတဲ့တင်မော်တွေနဲ့ကလေးမျိုးကိုဝင်ရောက်လာတာဖြစ်ပြီးခန်းဒီခရိုင်ထဲက Homeland မြို့နယ်မှာအခြေချနေထိုင်ပြီးတော်လိုင်းအဖွဲ့တွေကိုမကြာခဏတိုက်ခတ်ခဲ့ရကနေကလေးမျိုးကိုပြောင်းရွှေ့သွားတာဖြစ်နိုင်တယ်လို့အမှတ်၁စစ်ဒေသကခန့်မှန်းထားပါတယ်။ကစဲလက်နက်ကိုင်တပ်ဖွဲ့ဟာစစ်တပ်အာဏာသိမ်းပြီးတဲ့2021ခုနှစ်ကစပြီးတမူးခရိုင်ကတမူးမြို့နယ်ခန်းဒီခရိုင်ကဟ ோம் လီမြို့နယ်တို့မှာစစ်တပ်နဲ့ပေါင်းပြီးတော်လိုင်းတပ်ဖွဲ့တွေကိုမကြာခဏတိုက်ခတ်လေရှိတယ်လို့သိရပါတယ်။တမူးခရိုင်တွင်မှာကစားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ People Liberation Army Manipur PLANB, PLAM, United National Liberation Front UNLF, People's Revolutionary Party of Kangkalipak Pripak, People's Revolutionary Party of Kangkalipak Progressives Pripak Pro, Kangkalipak Communist Party KCP, Kangkali Yahoo Kanalab KYKR လို့ရှိနေပြီးစုစုပေါင်းအင်အား900ကျော်ရှိတယ်လို့လည်းသိရပါဗျ။အိန္ဒိယနိုင်ငံတွင်းမှာရှိတဲ့ကစားလက်နက်ကိုင်တပ်ဖွဲ့တွေဟာစေစုနဲ့တစုကျော်အကြာကလေးကစကိုင်းတိုင်းတမူးခရိုင်ဟဲစင်းရွာမှာစတင်နေထိုင်ခဲ့ကြပြီးလက်နက်နဲ့မူးယစ်ဆေးဝါးတွေရောင်းဝယ်ဖောက်ကားနေတယ်လို့သိရတဲ့အကြောင်းအမှတ်၁စစ်ဒေသထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အိန္ဒိယနိုင်ငံကကစားလက်နက်ကိုင်တပ်ဖွဲ့တွေအပြင်နာဂလက်နက်ကိုင်တပ်ဖွဲ့ Nationalist Socialist Council of Nagaland Kamblak NSCNK ဟာလည်းတမူးခရိုင်နဲ့ခန်းဒီခရိုင်အတွင်းကစစ်တပ်နဲ့ပေါင်းပြီးတော်လိုင်းဖွဲ့တွေကိုတိုက်ခိုက်လေရှိတယ်လို့သိရပါဗျ။အခုနှစ်တည်းမှာအိန္ဒိယစစ်တပ်ရဲ့စေအုပ်စီးချုပ်ဟာအမတ်တစ်စစ်စင်ရေးအထူးအဖွဲ့ကာဆာထတင့်မှုနဲ့တွဲဆောင်ခဲ့ပြီးနှစ်နိုင်ငံစစ်စင်ရေးပူးပေါင်းလေ့ကျင့်မှုတွေလုပ်တာစစ်ဘက်ဆိုင်ရာနည်းပညာ၊လေယာဉ်သုံးပစ္စည်းတွေနဲ့ drone ပစ္စည်းတွေထောက်ပံ့တာတွေလုပ်ဆောင်ခဲ့တယ်လို့အမတ်တစ်စစ်ဒေသထုတ်ပြန်ချက်အရသိရပါဗျခင်ဗျာ။အခုဆက်လက်ပြီးပေါင်းတလဲအထက်တန်းကျောင်းရှိကစစ်တပ်စစ်ဆေးဂိတ်ကိုတိုက်ခတ်မှုမှာစစ်သား2ဦးသေဆုံးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းပေါခုံးမြို့နယ်ပေါင်းတလဲမြို့နယ်အထက်တန်းကျောင်းရှိမှာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးနေတဲ့အကြမ်းဖက်စစ်တပ်စစ်ဆေးဂိတ်ကိုတိုက်ခတ်ခဲ့ရမှာ စစ်သား2ဦးသေဆုံးသွားတယ်လို့ပေါင်းတယ်မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ PPTF 3631တပ်ရင်းကထုတ်ပြန်ထားပါတယ်။ပေါင်းတယ်ထထန်းကျောင်းရှိကစစ်တပ်စစ်ဆေးရေးဂိတ်ကိုစက်တင်ဘာလ16ရက်နေ့ည9:15မိနစ်ခန့်မှာတော်လိုင်းတပ်ဖွဲ့ဝင်တွေပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်တပ်ဘက်က2ဦးသေဆုံးခဲ့ပြီးစစ်အုပ်စုဘက်ကလက်နက်ငယ်တွေနဲ့ပြန်လည်ပြစ်ခတ်ခဲ့ပေမဲ့တော်လိုင်းတပ်ဖွဲ့ဝင်တွေအထိကဲမရှိဘူးလို့သိရပါတယ်။တိုက်ခတ်မှုဖြစ်ပြီးတဲ့နောက်သေဆုံးသွားတဲ့စစ်သားတွေကိုည10နာရီခန့်မှာအကြမ်းဖက်စစ်တပ်ကပြည်မျိုးဘက်ကိုတည်ထုတ်သွားတယ်လို့လည်းတီးပေးထားပါတယ်။အဲ့ဒီစစ်စေးဂိတ်ဟာလူငယ်တွေကိုအတင်းအဓမ္မပေါ်တာဆွဲဖမ်းဆီးတာဈေးတွေရဲ့ပစ္စည်းတွေကိုအတင်းအဓမ္မယူဆောင်တာဖျက်ဆီးတာတွေအပါအဝင်ဒေသနေပြည်သူတွေကိုရိုင်းရိုင်းပြပြဆက်ဆံနေတာကြောင့်တိုက်ခတ်ရတာလို့လည်းပေါင်းတယ်မျိုးနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ PPTF 3631တိုင်ရင်ကရှင်းပြထားပါတယ်။ဒီတိုက်ခတ်မှုကို Viewer 21ကုတ်ကဲမှုအောက်မှာရှိတဲ့3631တိုင်ရင်တက်ခွဲ3ကလုံဆောင်ခဲ့တာဖြစ်ပါတယ်ညာ။ဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့မုံရနမခတ်မှာဂျာရိုကော့ပတာတွေရောက်နေတဲ့အတွက်ကာကွယ်ရေးစီမံတွေလှုပ်ထားကြဖို့ဒေသနေပြည်သူတွေကိုတော်လိုင်းအင်အားစုတွေအကြံပြုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့မှာရှိတဲ့နှောင်းမြောက်တိုင်းစစ်တနာကျုံမှာဂျာရိုကော့ပတာတွေရောက်နေတဲ့အတွက်ကာကွယ်ရေးစီမံတွေလှုပ်ထားကြဖို့ဒေသနေပြည်သူတွေကိုတော်လိုင်းအင်အားစုတွေကအကြံပြုထားပါတယ်။မိဘပြည်သူများနဲ့ပြည်သူရဲဘော်များတို့ဆိုပြီးစကိုင်းတိုင်းပြည်သူအကျိုးပြုကင်းထောက်ကွန်ရက်ကဒီကနေ့စက်တင်ဘာလ23ရက်မှာအခုလိုပဲအကြံပြုပြောဆိုလိုက်တာဖြစ်ပါတယ်။အကြမ်းဖက်စစ်တပ်အနေနဲ့ဂျိုင်ရိုကော့ပတာတွေကိုဇူလိုင်လ18ရက်နေ့ကစပြီးမြင်းကြံမြို့နယ်တွင်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခါအုံပြလာခဲ့တယ်လို့အသိပေးထားပါတယ်။လက်ရှိမှာတော့ဒီဂျိုင်ရိုကော့ပတာတွေမုံရွာမြို့မှာရှိတဲ့အနောက်မြောက်တိုင်းစစ်ထဏာချုပ်နမခကိုရောက်ရှိနေပြီးအခြေစိုက်ထားတယ်လို့လည်းပြောပါတယ်။မုံရွာနမခကနေကီလိုမီတာ100အကွာဝေးအတွင်းမှာရှိတဲ့မြို့နယ်တွေဟာဂျိုင်ရိုကော့ပတာတွေနဲ့လာရောက်တိုက်ခတ်ခံရနိုင်တဲ့အကွာဝေးမှာရှိနေတာကြောင့်ဒီဒေသမှာရှိတဲ့ပြည်သူလူထုအနေနဲ့ကြိုတင်သတိပြုရှောင်ရှားနိုင်ဖို့နဲ့လိုအပ်တဲ့ကာကွယ်ရေးအစီအမံတွေကြိုတင်လှုပ်ဆောင်ထားဖို့လေကြောင်းသတင်းတွေပေါ်ပြနေတဲ့ဝင်ဟင်ဖွဲ့ကလည်းအကြံပြုထားတဲ့အကြောင်းအသိပေးပါတယ်။ဂျိုင်ရိုကော့ပတာတွေဟာစက်တက်လေဒီပါရာမော်တာတွေလိုအသံစုညံပေမဲ့စက်တက်လေဒီပါရာမော်တာတွေထက်မြင့်အောင်ပြန့်သန်းနိုင်တယ်လို့စက်တက်လေဒီတွေထက်ပိုပြီးမြင်းမြန်ဆန်းဆန်းပြန့်သန်းနိုင်တဲ့အပြင်တနအီကို90ကီလိုမီတာနှုန်းဝင်းကျင်နဲ့ပြန့်သန်းလေ့ရှိတယ်လို့တော်လိုင်းအင်အားစုတွေကခန့်မှန်းထားပါတယ်။လနဲ့တက်ဆိုင်မှုမှာဆိုရင်လေ120မမဘုံသီးတွေချိတ်ဆွဲအသုံးပြုနေတယ်လို့ယူဆရပြီးဂျိုင်ရိုကော့ပတာတစ်စင်းမှာဘုံသီးသုံးလုံးခန့်ဆဲဆောင်ကျဲချလေရှိတယ်လို့သိရပါတယ်ခင်ဗျာအခုတခါနတ်တလင်းမှာစစ်တပ်စစ်ကြောင်းကိုလမ်းပြလုပေးနေတဲ့ပြူစောဒီကိုပြစ်ခတ်ရှင်းလင်းတဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်ဘကိုတိုင်းအောင်ချန်တာဝရီခန့်နတ်တလင်းမြို့နယ်မှာစစ်တပ်စစ်ကြောင်းကိုလမ်းပြလုပေးနေတဲ့ပြူစောဒီတူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဗမာတော်လိုင်းတက်တော် BRA ကဒီကနေ့စက်တင်ဘာလ23ရက်မှာထုတ်ပြန်လာပါတယ်နတ်တလင်းမြို့နယ်ချောင်းကန်းကြီးအုပ်စုချောင်းကန်းကြီးရွာကပြူစောတိမြင့်စော်ကိုမနေ့ကစက်တင်ဘာလ22ရက်ညနေ6နာရီခွဲကအချိန်မှာတာဝရီခန့်တရင်3831တက်ခွဲလေးဗမာ Revolution Army BRA တက်ခွဲခုနှစ် Gold Brother နဲ့တရင်ယုံကရဲဘော်တွေတွားရောက်ရှင်းလင်းခဲ့တာလို့သိရပါတယ်ပြူစောတိမြင့်စော်ဟာအင်မမှာပြူစောတိတနက်တက်ခဲ့သူဖြစ်ပြီးစစ်တပ်စစ်ကြောင်းကိုလမ်းပြပေးလေရှိတာကြောင့်တော်လိုင်းရဲဘော်တွေရဲ့ရှင်းလင်းတာကိုခံလိုက်ရတာလို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်တော်လင်းရဲဘော်တွေကိုတွေ့တဲ့အချိန်မှာပြူစောတိမြင့်စော်ဟာထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့သူ့ရဲ့အိမ်မှာပဲရှင်းလင်းခံလိုက်ရတယ်လို့လည်းအသိပေးပါဗျ။နတ်တလင်းမြို့နယ်ဖလမင်းအုပ်စုရှားစည်းဘူအောက်စုရွာကယာယီမှုဖိုးကျော်ကိုစက်တင်ဘာလ18ရက်နေ့တာစီအုပ်စုစံကြီးလောင်ရွာကယာယီမှုဇွန်မင်းနိုင်ကိုစက်တင်ဘာလ23ရက်နေ့မှာတော်လင်းတပ်ဖွဲ့ဝင်တွေကပြစ်ခတ်ရှင်းလင်းခဲ့တယ်လို့စီရေးသတင်းမှတ်တမ်းတွေကသိရပါဗျခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့ပေါင်းတယ်မှာပေါ်တာဆွဲခံရသူကရဲတအူးကိုဓာတ်နဲ့ထိုးပြီးလက်နက်ခဲယံတွေယူဆောင်လာခဲ့တယ်လို့တာဝရီခိုင်အမှတ်1တန်းရင်ဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းတာဝရီခိုင်နတ်တလင်းမြို့နယ်တောင်ညွတ်ကွတ်တက်မှာစစ်အုပ်စုရဲ့စစ်မှုထမ်းတပ်သားဖြစ်ပေါ်တာဆွဲစုဆောင်းခံရတဲ့ရွာသားရွာသားဆိုင်မြက်ကိုဆိုသူဟာရဲတအူးကိုဓာတ်နဲ့ထိုးပြီးလက်နက်ခဲယံတွေယူဆောင်လာခဲ့တယ်လို့တာဝရီခိုင်အမှတ်1တန်းရင်ကထုတ်ပြန်ထားပါတယ်။စစ်မှုထမ်းတပ်သားဖြစ်ပေါ်တာဆွဲစုဆောင်းခံရတဲ့နတ်တလင်းမြို့နယ်ရွာသားရွာသားဆိုင်မြက်ကိုဟာစက်တင်ဘာလ21ရက်နေ့မှာတောင်ညိုကွက်တဲ့ရဲစခန်းကရဲတွေတန်းစီချင်းည9နာရီခန့်မှာသူနဲ့အတူရှိနေတဲ့ပေါင်းတယ်ဘက်ကပြောင်းလာတဲ့ရဲတအုပ်ကိုဓားနဲ့ရှင်းလင်းခဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတာဝရီခန်တရင်1 B23801 ထံရောက်ရှိလာခဲ့တာလို့ဆိုပါတယ်။ထွက်ပြေးလာချိန်မှာ G3 တရက်တလက် G3 ကြီ10,000ကြီးပေါက်တစ်ခုနဲ့တာဝရီခန်တရင်1 B23801 ထံချိတ်ဆက်ရောက်ရှိလာခဲ့တာလို့အသိပေးပါတယ်။နတ်တလင်းမြို့နယ်ကရွာသားရွာသားဆိုင်မြက်ကိုဟာအခုလစက်တင်ဘာလ10ရက်နေ့ကတောင်ညိုကွက်တဲ့ရဲစခန်းကရဲတွေစိုက်ကဲဖမ်းနေချိန်မှာစစ်မှုထမ်းဖို့ပေါ်တာဆွဲခေါ်ဆောင်တာကိုခံရပြီးအဲ့ဒီရဲစခန်းမှာနေရချိန်မှာရဲတယောက်ကိုရှင်းလင်းခဲ့တာလို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုလိုရဲတူကိုရှင်းလင်းပြီးလက်နက်ခဲယံတွေနဲ့အတူထွက်ပြေးလာတဲ့တာဝန်သိပြည်သူဆိုင်မြက်ကိုစုငွေ7,320ချီမြင့်ပေးခဲ့တယ်လို့လည်းသိရပါတယ်။စစ်မှုထမ်းစီဖို့အတင်းအဓမ္မပေါ်တာဆွဲခံရတဲ့လူငယ်တွေအနေနဲ့အခွင့်အရေးရရင်ရတယ်လို့တာဝရီခန်တရင်1 P23801 ထံချိတ်ဆက်ပြီးစစ်ကောင်စီကိုတော်လှန်သွားကြဖို့စစ်အာဏာရှင်တွေရဲ့အကျိုးစီးပွားကိုကာကွယ်ရမယ်အတုံးချကုန်နေမဖြစ်ကြစေဖို့ တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ကုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျမနေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်စက်တင်ဘာလ23ရက် Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျမကတော့နေဦးမွန်ပါ။ပထမအဦးဆုံးတင်ပြပေးမယ့်သတင်းကတော့ Downs Australia Tour 2025ရဲ့နောက်ဆုံးပွဲဖြစ်တဲ့ Brisbane မြို့မှာမြန်မာညီညွတ်ရေးအစိုးရဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေတက်ရောက်အားပေးခဲ့တဲ့သတင်းပဲဖြစ်ပါတယ်။ Downs Australia Tour 2025ရဲ့နောက်ဆုံးပွဲကို Brisbane မြို့မှာကျင်းပခဲ့ရမှာမြန်မာညီညွတ်ရေးအစိုးရဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေမှတက်ရောက်အားပေးခဲ့ပါတယ်။ Downs Australia Tour 2025ရဲ့နောက်ဆုံးပွဲတို့ကိုရင်တက်ရောက်ပြီးတော့မြန်မာညီညွတ်ရေးအစိုးရဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေစနေနဲ့တနင်္ဂနွေနေ့ရက်လုံးလက်မှတ်များဝယ်ယူပြီးတစ်ခက်နဲ့လာရောက်အားပေးကြသူများ၊ရမုံငွေရရှိရေးတီရှပ်များ၊ music package များဝယ်ယူအားပေးကြသူများ၊ optional ပါဝင်အားပေးကြသူများနဲ့ guitar and pan tab ရရှိသွားသူများ music show အတွက်အကောင်းဆုံးတိကျက်ပေးသွားတဲ့ Sydney နဲ့ Brisbane မြို့မှ band member များအားလုံးကိုကျေးဇူးတင်ရှိတယ်လို့ Downs Australia Tour ကဖော်ပြပါတယ်။ Downs Australia Tour 2025ပြောပြပွဲကိုသမယာမျိုးများမှအောင်မြင်စွာပြီးစီးခဲ့ပြီးရရှိငွေကြေးများကိုတော်လင်ရေးအတွက်ပြန်လည်စီစဉ်သွားမှာဖြစ်ပါရဲ့ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဤသူလူလူအနေနဲ့ငင်းချင်းစွာမဲမပေးခြင်းနည်းနဲ့တော်လင်ရေးကိုအင်အားအားဖြည့်ပေးဖို့ကျယ်လင်းရောင်စကားပေါ်တည်ရင်တိုက်တွန်းတဲ့သတင်းဖြစ်ပါတယ်။ဤသူလူလူအနေနဲ့စစ်တပ်ကလုံးမဲ့အတူရောင်ရွေးကောက်ပွဲမှာငင်းချင်းစွာမဲမပေးခြင်းနည်းနဲ့တော်လင်ရေးကိုအင်အားအားဖြည့်ပေးကြဖို့ကျယ်လင်းရောင်စကားပေါ်တည်ရင် KTLA ကတိုက်တွန်းလိုက်ပါတယ်။အနာသိန်းချမစစ်တပ်ကလုံးမဲ့အတူရောင်ရွက်ောက်ပွဲနဲ့ပတ်သက်လို့ဂျဲလင်းရောင်စကားပေါ်တရင် KTLA ကပြည်သူလူထုကိုဒီကနေ့စက်တင်ဘာလ23ရက်မှာတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီမိုကရေစီရဲ့စစ်မှန်တဲ့အင်အားကိုပြသကြဖို့မြန်မာပြည်သူလူထုတရက်လုံးနဲ့ဘဝဲသူတဝဲသားတွေကိုအသိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။စစ်တပ်ကကျင်းပမဲ့အတူရောင်ရွက်ောက်ပွဲဟာ2021ခုနှစ်ဆီယနာသိမ်းမှုကိုတရားဝင်ဖြစ်အောင်ကြိုးပမ်းတဲ့တယ်ပြားမှုတစ်ခုသာဖြစ်တယ်လို့လည်းဂျဲလင်းရောင်စကားပေါ်တရင် KTLA ကပြည်ပြသသားကြေညာထားပါတယ်။ဒီလိုရဟပြည်သူလူထုရဲ့2020ရွေးကောက်ပွဲဆန္ဒကိုပြိနေခြင်းဖြစ်တယ်လို့ဂျဲလင်းအောင်စကားပေါ်တရင် KTLA ကဆိုထားပါတယ်။ဒါအပြင်လက်ရှိဖြစ်နေတဲ့စစ်ပွဲတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့စုံချွေရေးအောက်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့လည်းအသိပေးထားပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့စစ်တပ်ရွေးကောက်ပွဲကိုငြင်းချမ်းစွာမဲမပေးတဲ့အနေနဲ့သဘိမောက်ပြီးတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အင်အားဖြင့်တုံ့ပြန်တော်လှန်ကြဖို့တိုက်တွန်းထားပါတယ်။မဲယုံတွေကိုမတော်ပဲအိမ်မှာပဲနေခြင်းဟာစစ်တပ်ကတရားဝင်မှုရဖို့ကြိုးပမ်းနေတာကိုအကြီးအမားဆုံးညှင်းပယ်ရာရောက်တယ်လို့အမြင့်ဆုံးနိုင်ငံရေးအောင်ပွဲလည်းဖြစ်တယ်လို့ဆိုထားပါတယ်။ဒေါ်လိန်အားစုတွေဘက်ကရွေးကောက်ပွဲနဲ့ပတ်သက်ဆက်နွယ်တဲ့စေုပ်စုရဲ့လှုံ့ဆော်မှုတွေကိုစောင့်ကြည့်ပြီးပြည်သူလူထုရဲ့လုံခြုံရေးကိုတာဝန်ယူကာကွယ်ပေးမှဖြစ်ပေမဲ့ပြည်သူလူထုအနေနဲ့စေုပ်စုရဲ့ဖိအားပေးမှုတွေကိုတတိပြုနေထိုင်ကြဖို့လဲဂျယ်လင်းအောင်စကားပေါ်တရင် KTLA ကတိုက်တွန်းထားပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းစစ်မှန်တဲ့တရားမျှတမှုဘက်ကနေခိုင်ခိုင်မာမာရည်တည်ပေးဖို့ကောသူလီတက်တော့ဂျယ်လင်းအောင်တရင်ကနေလေးအနက်တောင်းဆိုထားပါတယ်ရှင်ဆလဘီဂျမစီယိုဆူကရတားပြည်သူအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ပြည်သူ30ဝန်းကျင်ခန့်သေဆုံးခဲ့ရတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်ဂျမစီယိုဆူကရတားပြည်သူအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ပြည်သူ30ဝန်းကျင်ခန့်သေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းဂျမစီယိုဆူကရတားပြည်သူအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ပြည်သူ30ဝန်းကျင်ခန့်သေဆုံးခဲ့ကြောင်း AABB ရဲ့မှတ်တမ်းနဲ့သူဒေသနာဌာနမှစောင့်ကြည့်လေ့လာမှုတွေအရသိရပါတယ်။စက်တင်ဘာလ15ရက်နေ့ကမန္တလေးတိုင်းမရီယာမြို့နယ်ဆယ်တော်ကျေးရွာရှိဘုံကြီးကျောင်းကိုဘုံကျဲခဲ့တာကြောင့်ဦးစင်းတပါနဲ့စစ်ပေးရှောင်းနှုတ်ဦးသေးဆုံးခဲ့တယ်လို့စက်တင်ဘာလ16ရက်နေ့မှာလည်း၎င်းမြို့နယ်ရှိအောက်ကန်ကျေးရွာနဲ့ဒီယာကျေးရွာကိုဖြင်းအားဖြင့်ဘုံများနဲ့တိုက်ခိုက်ခဲ့တာကြောင့်ပြည်သူ6ဦးသေဆုံးခဲ့ရပါတယ်။စက်တင်ဘာလ18ရက်နေ့မှာလည်းတနင်္သာရီတိုင်းလောင်းလုံးမြို့နယ်ဝေဒီကျေးရွာကို၄ကျောင်းတိုက်ခိုက်ခဲ့တာကြောင့်ဒေသခံ2ဦးသေဆုံးခဲ့ရပြီးအဲ့ဒီနေ့မှာပဲကချင်ပြည်နယ်ဖားကဲမြို့နယ်စိတ်မူကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ကလင်းခင်တဦးသေဆုံးခဲ့ရပါတယ်။ဒါအပြင်စက်တမလ18ရက်နေ့ကမန္တလေးတိုင်းမြင်းချံမြို့နယ်ကြောက်တန်းကြီးရွာရှိဘုံကြီးကျောင်းကိုဘုံကျဲတိုက်ခတ်ခဲ့ရာကိုရင်ကြီးတပါပြန်လုံတော်မူခဲ့ကစက်တမလ19ရက်နေ့မှာသခိုင်းတိုင်းဆလင်းကြီးမြို့နယ်တိန်တော်ကြီးရွာမှမြေဖိုးတုံးတို့ဟာဗေးရွက်ဆိုင်ကဲနဲ့တွာလာနေစဉ်စေုပ်စုရဲ့လှည့်ကင်းနဲ့တွေ့ပြီးတနက်နဲ့ပစ်ခတ်ခံရတာကြောင့်တဦးသေးဆုံးခဲ့ပြီးတဦးမှာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီနေ့မှာပဲကချင်းပြည်နယ်ဖားကဲမြို့နယ်ထုံးမူကြီးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ ဒီဆောင်ကနေ drone နဲ့ပုံကျဲခဲ့တာကြောင့်တားမိနှစ်ဦးသေဆုံးခဲ့ရပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မန္လေးတိုင်းပြည်ဦးလင်းမြို့အနီး Richter scale 4.9 အဆင့်နဲ့အင်အားတော်သင့်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်ခဲ့တဲ့သတင်းဖြစ်ပါတယ်2025ခုနှစ်စက်တင်ဘာလ23ရက်နေ့မြန်မာစံတော်ချိန်နဲ့9:49မိနစ်အချိန်ကမှမန္လေးတိုင်းပြည်ဦးလင်းမြို့အနီးမြေအောက်နဲ့10ကီလိုမီတာကိုပဟိုပြူပြီးRichter scale 4.9 အဆင့်နဲ့အင်အားအတော်သင့်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ Energy လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ငလီအနယ်ကြောင့်ထိခိုက်ဆုံးရှုံးမှုများလျော့နေစေရန်အတွက်ဆောင်းရက်ရှောင်းရက်သတိပြုရန်များနဲ့အညီနေထိုင်ကြဖို့တိပေးနှိုးဆော်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio Energy သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်စက်တင်ဘာလ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်ဘက်သုံးလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရိုးတဲ့တစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းကမိုးသက်လေပြင်းကြီးကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြာစဉ်ရေပြင်းပြင်းပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေမိုင်40ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစစ်စစ်ကနေနေရာအနှံ့ပြားမိုးထစ်ချုံကြွားနိုင်ပါတယ်။တနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Video Energy မှာဆက်လက်တင်ပြနေပါတယ်။ခုဆက်လက်ပြီးတော်လင်းကပြကန္နာမှာကျော်မင်းထွန်းနယူးယောက်ပြည်သားထားတဲ့ငါ့ကိုထားခဲ့လို့ဤပြီးထားတဲ့ကြံရလေးကိုရွေဦးမူကခန်းစားရွက်ဖက်ပေးပါမယ်ရှင
်ငါ့ကိုထားခဲ့ငါ့ကိုထားခဲ့ပြေးပြေးပြေးမင်းတို့လွတ်ရပြေးဆန္ဒပြပြည်သူတွေကိုစစ်ခွေးတွေလိုက်ပြစ်တုံးကငါ့ကိုထားခဲ့ဆုတ်ဆုတ်ဆုတ်မင်းတို့လွတ်ရဆုတ်အင်းအားချင်းမမြလို့ရှစ်တလန်းတိုးဖို့နောက်နှစ်လန်းဆုတ်ပေးရတုံးကငါ့ကိုထားခဲ့သွားသွားသွားမင်းတို့လွတ်ရသွားတက်လာတဲ့စစ်ကားတန်းကိုငါကပစ်မယ်တက်စခန်းဟာရန်သူလက်ကမ်းမှာတုံးကငါ့ကိုထားခဲ့တယ်လားရန်ငွေဆွဲနေတဲ့အမိတ်စကားပပလဲမိုင်းထောင်ထားတဲ့စစ်ခွေးတောင်ကုန်းပေါ်ငါတို့အလံတက်ဆိုင်ဖို့သူ့ကိုထားခဲ့ခိုင်းတဲ့သူရဲကောင်းကြီးသူ့ရဲဘော် PDF တွေဘေးကင်းဖို့သူ့အသက်ကိုအနှင်းသွားသူကြီးအခုတော့ကျုပ်တို့ကိုထားခဲ့ကျုပ်တို့စခန်းကိုထားခဲ့ခမားသွားလို့ရသွားနိုင်ပြီလို့ခမားရဲ့စာပနာမှာကျုပ်တို့ဘယ်လိုပြန်တန်းစာထုတ်ရမလဲကျော်မင်းထွန်းနယူးယောက်
Video Energy ရဲ့ Tolley Digita အစီအစဉ်ကိုဆက်လက်နားဆင်ကြရပါအောင်မယ်။ Generation 2021ရဲ့ပြည်သူတွေရဲ့အပန်းလို့ညီရတဲ့ဒီသတင်းကိုထုတ်လွှင့်ပေးပါမယ်ရှင်။ ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။နောက်ပိုကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုနိုင်ငင်းလေးတွေကတင်ပြပေးပါမယ်ရှင်။
ဘူပကမလလည်းဖိခဲ့ဖြစ်ပါအန်ယူဂျီလခုလက်ပါမှုနီမမိုကိုကနေတော့ဘုနိုင်ရပကတို့ဖောက်တံမကုနီတမ်ပယ်ဒရာလန်စပရလဖာနော်လောပါလကတို့ဖောက်တံစပရလဖာယောနော်မွေယာနိုင်ရင်ဝီမီနော်လောစပရအခန့်ထိတ်ကြွေနော်စပုံးထန်ဆက်ယောမဝဒါလည်းအခန့်ဖောက်ယုစတိယနန်လောက်ပါတဲ့ခဲဖောက်တံဝဒါနော်အကြောင်းခကရုလဆုလလန်တူဝါလရှိလာနော်လာဝဒါအခိုင်နော်လောအပ်စတိမကစီဟူတဘဟူဒမာလဲ့မွဲ့မတိုးခန့်တော့ပလန်ဒိုကဒူဆောက်ကောက်တာ1000ထောင်နီစီရိုက်ဖန်ခကုဒူလဆုလလန်တူဝါလရှိလာနော်ဘတ်စကန်ပရိုစပုံးထံရောမဝိတာလဲစတိနန်လက်အောက်ပါနော်ကြောင်းလာဝိတာလောနွေဦးစပုံးထံရောစုဆအနုဆုတ်လောင်ဝအနုဆုတ်တဲ့ခဲ့ပါအနုဆုတ်ပါဝိတာလာနဲ့ပွေတာလက်ဖာရောပလေးခန့်ဖောင်းလက်စပုံးထံရောလဲစတိနန်လက်အောက်ပါလမွဲ့ပါနော်ခဲ့ပေါထံဝိတာနော်လောပွေတာလက်ဖာရောစတုဆုပေါထအဝိတာနော်လောလက်ကတိပါထောင်းနိုင်ထလန်တလန်စစ်လောမက်စဒိုနီဆက်စပိစမအဆန်အဆန်နဖာစစ်အဝိတာနော်လောပါစတဲ့လွန်ဝန်လဖာတို့ကိုထန်တိုင်းထန်ထားဖန့်ပေါင်းလဖာစစ်အဝိတာယုံတော့ကြောင့်လာဝိတာလောစောက်ကောဘအန်ယူချစ်ပတ်တို့ခကုဒုဒူဝါလရှိလာခဆက်ကောပလန်ဒူရှာနုလန်ကမီတီအခုတဲ့မတိုခန့်တော့ပလန်ဒူရှာနုလန်လဖာတိကဘတိကဂရဘစကိုပေတိုတာပမူလဖာမတိုလန်ဝန်စပုတ်တန်ခိုင်ပါလဖာခိုင်ထံဝိတာနော်လောစပရနီရွေကရွေနော်မတိုခန့်တော့ပလန်ဒူကဒူဆောက်ကောပါမတိုလန်ဝန်ဘုံစတိကငါစကိုစတိုင်အဒေါဆောက်ပြေခခိုင်ခန့်ဆက်ကောက်ခန့်နုကုဒူထုတ်လန်နေခိုင်နေပါအခိုင်နော်လောမတိုခန့်တော့ပလန်ဒူကဒူဆောက်ကောပါမတိုလန်ဝန်ဘုံစတိကငါစကိုစတိုင်အဒေါဆောက်ပြေခခိုင်ယောခန့်ဆက်ကောက်ခန့်ဒူကုဒူထုတ်မဝင်ခိုင်တန်နော်လန်တဝိတရောက်ကဒုနောဂိုင်လာဝိတာနောမတိုးခန့်တော့ပလန်တို့ကဒုဆာကောတထောက်ဆိုင်ထောင်နီစီရရောခုရမဝိတာလက်လပ်စတင်မကစီခူတံပနောလောလေလမောက်ပါအိုခုဒမလက်မွတ်မတူလက်ဝမ်ခမနစပုံးထန်ခိုင်ပါစထုခံဆက်လန့်ဖကဆန်မတူလန့်ဝါတခန့်ခိုင်ဘုံဆက်စကုစတိုင်တောင်းရောအောက်ကခဆက်ရောပါလက်ပါခုလန့်ဖူကောက်လက်ပါချောင်းလူကရုဆက်ခုဒမဝိတာနောချောင်းစစ်တရားပါလောအတောင်းရောအဖလောက်ထံဝိတာလက်လိပ်လာဖလမွက်ပါမတူလန့်ဝါဖခမနလက်ပါတတာတုကမပလန်ဝိတာစကစကိုင်လက်ဖရောချစ်ချေကောင်ထုခန့်ကန်ကဆက်တို့နစ်ပါရုတ်ခုတ်တာလက်ဖာတုံမဝိတာတောင်းကမင်းနော်လောစနော့ကြောင့်အတောင်ရောမတူခန့်တော့ပန်တူကဆန်ဘူပလန်ဒုစမာ จอบทองตุเอากือขวดานอเจ้าปูวิดาอันยูชิปดูตุแล้วตะหุยตายาวิดานอไกกาวิดาโลแต่การีบะมเลสปงถันเสียเจ้าทอลยาที่กันปุระพากันกระดุนิบ่าวยกขุจ่าอากันลูวิดานอเจ้าขันลูกดูทนอลาวิดาโลSepratta yegwye no, stu siyaan gai de basalan sepida ngai kmiti de saim busa gai Sepratta le pa na kausko ba kuti gai kanu semaan le pa da hu na ka ngai se gai no lo. Kansa gao bendo shanung na kmiti stu siyaan gai de, sepida ngai basalan kmiti yo susa pedu an yuchi pedu saim bu gai.Sepratu lepa de na kosko ba kuti gai kanu semana lepa da hula ka ngā sa mou yo hudo ma wida la ni tau ni si yai ni lab stima kasi nui da le gao kui nari le video konfran pa kasa no lo. Sao ka pa kasa ka blendu kamiti nere topiu tino waita kai manu sa gao saibu sa gai Sepratu lepa de na kosko ba kuti kanu semana kasa ka kanu uti li ao no.ไคโนเซวิดาเนสยาพีเอสดูเซียงไกเดบาสเลสปดังไกคอมมิตี้อโคอุนิมโนดาคุลันเซสทุสุลปาโนลาปลังวิดาโนนอกอสดูเซียงไกสปดังไกบาสเลคอมมิตี้กราปุลปาโนสดูเซียงไกเดสปดังไกอโนสเปซมาลปาเพเซอลุลปาโนไอดูติยาบาลปาไอดูโคดมาอิบาลปาเซกาลปาโนกังอันซังวิดากอคันเซกอคันโนลาปลันไทวิดาโนโนအနောက်ပါလကိုင်းချန်လပါတို့စပုံးထံကခပါအောင်ကစောကောင်ခုတော်မှာဆက်ကုလပါယကဆက်ခုတော်မှာဝိဒါအကလည်းပါစေကံငါခုလန်တိုင်းဝိဒါတဲ့စောကောင်ရောအပထုဝိဒါလည်းမှုစာကစီနီနာရင်တော့စောကောင်ကခဆက်ကောင်ပလန်ဒိုရှာနုံလကမီတီနေရခုတို့ထုတ်ခရလပါစဒူးစီရန်ခိုင်တဲ့ပါဆက်လက်စပဒန်ခိုင်ကမီတီအခုနေရခုတို့ထုတ်တဲ့အခုလပါဆိုင်မှုဆက်ကိုက်စပရထူလပါတဲ့နခေါစကိုဘကိုတိကနုစမာလပါခဆက်ကောက်ခန့်တို့တဲ့ဝူနာလပါလိုက်ချန်ဝိဒါနော်လို့ဘုကုရီချက်ပါတွာနစပလပါယမနာခွေရော်နော်ဘုပကမက်လက်ပြေကဖြစ်ပါအန်ယုန်ချင်လခွေလပါဘုကဘာမုရှူကိုကနေလာစေ
ရေဒီယိုအန်ယူဂျီရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ရေဒီယိုအန်ယူဂျီရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတို့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radioanug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်။
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရပါ